အာရှဒေသမှာတော့ကိုဗစ်ဖြစ်ပွားမှုအများဆုံးဖြစ်နေတဲ့အိန္ဒိယမှာနေ့စဉ်ပိုးတွေးမှုစကျလာချိန်မှာမြန်မာနိုင်ငံမှာတော့ပြန်စတက်လာနေပါတယ်။အိန္ဒိယမှာပြီးခဲ့တဲ့တစ်လအတွင်းအတွင်းပထမဆုံးချိန်အနေနဲ့နေ့စဉ်ပိုးတွေးမှု3,000ကျော်ဖြစ်စံချိန်တင်ကျဆင်းလာချိန်မှာမြန်မာနိုင်ငံမှာတော့ဒီအပိုင်းနဲ့ရာခနဲနာကိုပြန်စတက်လာပြီးထိ ंछ မှုတွေပြန်စလုပ်လာနေပါတယ်။မြန်မာနိုင်ငံမှာမနေ့ကလူပေါင်း1,000ကိုစစ်ဆေးခဲ့ရမှာ90ဦးမှာပိုးတွေးကတနေ့တုန်းကဆိုရင်96ဦးထိတက်လာခဲ့ပြီးမနေ့တုန်းကပဲအိန္ဒိယနယ်စပ်ရှိအဖြစ်များလာနေတဲ့ချင်းပြည်နယ်ကတွန်းဆန်တဲ့စကိုင်းတိုင်းကတမူးမြို့တွေမှာ stay at home အိမ်ထဲမှာနေကြဖို့ဒီနေ့ကစအသွာလာကန့်သတ်လိုက်ပါတယ်။အချိန်ထဲမှာအိန္ဒိယနဲ့ထိုင်းနယ်စပ်မြို့တွေကပြည်တွင်းလေကြောင်းလိုင်းတွေကိုလည်းဇွန်လအထိပိတ်လိုက်ပါတယ်။အခုလိုအချိန်မှာကိုဗစ်စဖြစ်ခဲ့တဲ့တရုတ်မှာတော့ဒီနေ့ပိုးတွေ့သူတွေ16ဦးသာတွေ့ရှိခဲ့ပေမဲ့2ဦးကဟောင်ကောင်နဲ့ဆက်ဆက်နေတဲ့ကွမ်ထောင်းပြည်နယ်မှာပြည်တွင်းချင်းချင်းကူးခဲ့ရတာလို့အမျိုးသားကြမ်းမိုက်ကော်မရှင်ကထုတ်ပြန်လိုက်ပါတယ်။မလေးရှားနိုင်ငံမှာတော့မနေ့တော့ကြာတရက်ထဲပိုးတွေ့သူတွေ8,000ကိုပထမဆုံးစံချိန်တင်တက်လာတာမို့ကိုဗစ်ကူးစက်မှုဆိုးလာနေတာထိန်းချုပ်ရေးဇွန်လတရက်ကစပြီးနှစ်ပတ်ကြာကန့်သတ်မှုအပြည့်အနည်းပါလောက်တယ်မလို့ဝန်ကြီးချုပ်မူဟီရတင်ရဆင်ကကြေညာလိုက်ပါတယ်ခင်ဗျာ။